တင်းပါဘောလုံးလို့အဓိပ္ပာယ်ရတဲ့ဘောကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံ
း The ball is in your court
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက THE BALL the ball ကဘောလုံး IS ကရှိနေတာ IN ကအထဲမှာ YOUR ယောကတင်ဤ COURT court ကကွင်းဆိုတော့စပိုက်ခုံရဲ့ဓာတ်ရိုက်ဒီပဲကတော့ဘောလုံးဟာတင်ရဲ့ကစားကွင်းထဲမှာရောက်နေပြီဆိုတာပါပဲဒီသုံးဆင်းသက်လာတာကတော့တင်နစ်အကစားနည်းကဖြစ်ပါတယ်တင်နစ်ရရမှာတူချင်းစီပဲရိုက်ရိုက်အတွဲလိုက်ပဲရိုက်ရိုက်တစ်ဖက်ကရိုက်လိုက်တဲ့တင်နစ်ဘောလုံးဟာကြံတစ်ဖက်ကွင်းကိုရောက်လာပြီဆိုရင်အဲ့ဒီတစ်ဖက်ကွင်းကတင်နစ်ကစားသမားရဲ့တာဝန်ကတော့ပွဲဆက်ကစားနိုင်ဖို့တင်နစ်ဘောကိုပြန်ရိုက်နိုင်ဖို့ပဲဖြစ်ပါတယ်ဒီသဘောတိုင်းပါပဲ idiom အတိအပယ်ကနေ့စဉ်ဘဝမှာတစ်ဖက်ဖက်ကတစ်ခုခုလှုပ်ပေးလိုက်ပြီးဆိုရင်ဘယ်လိုတုံ့ပြန်ပြီးရှေ့ဆက်မယ်ဆိုတဲ့တာဝန်ကကိုယ့်ဘက်ကတာဝန်ဖြစ်တဲ့သဘောမျိုးဖြစ်ပါတယ်အလားတူပဲကိုယ့်ဘက်ကတော့လှုပ်ပေးလိုက်ပြီးအလုပ်ဖြစ်ဖို့တုံ့ပြန်ဖို့ကတစ်ဖက်ရဲ့တာဝန်ဆိုပြီးတော့လေဒီညှို့တုံ့နိုင်တာဖြစ်ပါတယ်ဥပမာဆိုရင်မြန်မာနိုင်ငံကနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖော်ဆောင်လိုက်ပြီးနိုင်ငံတကာကဘယ်လိုတုံ့ပြန်မလဲနိုင်ငံကကလည်းမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့တချို့တန်ခါပိတ်ဆို့မှုတွေကိုချော့ချပေးဖို့ဆိုင်ငံ့ပေးဖို့ရည်ယူဆောင်ရွက်ပြီးဆိုရင်မြန်မာအစိုးရဘက်ကတော့ဘယ်လိုတုံ့ပြန်မလဲစသဖြင့်အခြေအနေမျိုးမှာလည်း The ball is in your court ဆိုပြီးတော့ရည်ညွှန်းသုံးနိုင်ပါလေ။ဒါကြောင့် The ball is in your court idiom ရဲ့နေ့စဉ်အသုံးကတော့လူတူအနေနဲ့တစ်ဖက်ကရည်ယူဆောင်ရွက်လိုက်တာကိုကိုယ့်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတဲ့သဘောမျိုးကိုရည်ညွှန်းတာဖြစ်ပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I've offered a price for his home for more than what he asked. So the ball is in his court. Let me know whether he wants to sell or not.
ကျွန်တော်ကသူ့အိမ်ကိုသူတောင်းတဲ့ဈေးနဲ့ပိုပြီးဝယ်မယ်လို့ကလန်ထားတယ်လေ။ဒါကြောင့်သူ့အိမ်ရောက်မယ်မရောက်ဘူးဆိုတဲ့သူ့ဆန္ဒကိုကျွန်တော်ကိုအသိပေးဖို့ခုသူ့ဘက်ကတာဝန်ပဲလေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I've offered a price for his home for more than what he asked so the ball is in his court let me know whether he wants to sell or not
ခုဒုတိယတင်ပြပေးမယ့် idiom အသုံးကတော့
get the ball rolling
ဖြစ်ပါတယ်စာလုံးပေါင်းက get get ကတခုခုကိုဖြစ်အောင်လုပ်တာ THE BALL ball ga bolong ROLLING rolling ga ROLL roll ဆိုတဲ့ဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားတဲ့လှိမ့်နေလို့အဓိပ္ပာယ်ရတဲ့ဝဟာယကနေဆင်းသက်လာပြီး rolling ကတော့လှိမ့်နေတယ်လို့အဓိပ္ပာယ်ရတာဖြစ်ပါတယ်။စကပိုက်ဖြူရဲ့ဓာတ်ရိုက်ဒီပေကဘောလုံးကိုစပြီးလှိမ့်အောင်လုပ်တာပေါ့။တချို့အားကစားနည်းတွေမှာဆိုရင်ဘောလုံးကိုစကန်းစလှိမ့်ဖို့လိုတဲ့ပွဲမျိုးတွေရှိပါတယ်။ဒါကြောင့်ဒီအသုံးကလည်းအဲ့ဒါကနေဆင်းသက်လာတာဖြစ်ပါတယ်။နေ့စဉ်ဘဝမှာ idiom အသုံးကတော့လုပ်ငန်းတစ်ခုခုပဲဖြစ်ဖြစ်ကြိုးပမ်းမှုတစ်ခုပဲဖြစ်ဖြစ်စတင်ပြီးတော့လေပတ်ဖို့စတင်ဖြစ်မြောက်ဖို့ကိုလှုပ်ဆောင်ပေးတာကိုဆိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I'll give $1,000 to get the ball rolling for this project to help the orphans. I hope others will also help later.
ကျွန်တော်ကဒီမိဘမဲ့ကလေးတွေအတွက်အကူအညီပေးမယ့်အစီအစဉ်ကိုစနိုင်ဖို့ဒေါ်လာ1,000ထည့်မယ်ဗျာ။တခြားလူတွေလည်းနောက်ပိုင်းအကူအညီတွေပေးနိုင်ရမယ်လို့ညွှန်လင့်တာပဲလို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'll give $1,000 to get the ball rolling for this project to help the orphans. I hope others will also help later.
Get the ball rolling ကတခုခုကိုစတင်ဖို့လှုပ်ဆောင်ပေးတာဖြစ်တယ်လို့စနစ်နေပြီးဖြစ်တဲ့လုပ်ငန်းတခုခုကိုဆက်လက်ပတ်နိုင်အောင်လုပ်ပေးဖို့ဆိုရင်ဘယ်လိုပြောမလဲ
Keep the ball rolling
လို့ပြောလို့ရပါတယ်စာလုံးပေါင်းကKEEP keep ကတခုခုကိုဆက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် keep the ball rolling ရဲ့ဓာတ်ရိုက်ဒီပေက ဘောလုံးကိုဆက်လိမ့်စီတာပေါ့ idiom ဆိုတဲ့သွားပိုက်ဒီပေကလည်းရှိမှာလေလုပ်ငန်းတစ်ခုခုကိုဆက်ပြီးလက်ပတ်စီဖို့လှုပ်ဆောင်ပေးတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဥပမာစကားပြောနေတဲ့ဆိုရင်လေစကားအမြင်မပြတ်စီဖို့ဆက်ပြီးပြောနေနိုင်အောင်တစ်ခုခုကိုကိုကကြားဝင်ပြီးအလိုက်ထိုက်ပြောဆိုပေးတာမျိုးလည်းရှိတတ်ပါတယ်ဘန်းစကားရတော့လေမပြတ်ရလေအောင်စကားမပြတ်ရလေအောင်ကြားမှာဝင်ပြီးကြည့်ပြောတာပေါ့လုပ်ငန်းတစ်ပြီးဆိုရင်လေလုပ်ငန်းလေပတ်မှုဆက်ဖြစ်မြောက်အောင်လှုပ်ဆောင်ပေးတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary, the project director, has left. So, who will take her place to keep the ball rolling?
စီမံကိန်းကြီးကမယ်ရီကနှုတ်ထွက်သွားပြီလေ။အဲ့ဒီတော့လုပ်ငန်းဆက်လဲပတ်ဖို့ဘယ်သူကသူ့နေရာယူမှာလဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Mary, the project director, has left. So, who will take her place to keep the ball rolling?
ခုနောက်ဆုံးတင်ပြပေးမှာကတော့
Play hardball.
ဖြစ်ပါတယ်။စာလုံးပေါင်းက PLAY play ကကစားတာ HARD hard ကခက်ခဲတာမာကျောတာကိုဆိုလိုတာဖြစ်ပါတယ်။ BALL ball ကဘောလုံးဆိုတော့စကပိုက်ခွင်းရဲ့ဓာတ်ရိုက်ဒီပဲကတော့ပေါ်လုံးမှနဲ့ကစားတာပေါ့ဒီသုံးကအမေရိကန်ပြည်ထောင်စုမှာလူကြိုက်များလာတဲ့ဘေ့စ်ဘောအကစားနည်းကနေဆင်းသက်လာတာဖြစ်ပါတယ်ဘေ့စ်ဘောမှာမာတဲ့ဘောလုံးကိုအသုံးပြုပြီးကစားတာဖြစ်ပါတယ် idiom ဆိုတဲ့သွေးပိုက်ဒီပဲကတော့အနိုင်ရဖို့ကိုလိုချင်တာကိုရဖို့တမတမကြသည်ဖြစ်စေမကြသည်ဖြစ်စေမဖြစ်ဖြစ်တဲ့နည်းနဲ့ဖြစ်အောင်လုပ်ယူတာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်စီးပွားရေးနဲ့နိုင်ငံရေးလောကတွေမှာကမမဆက်ဆံတဲ့လူမျိုးလို့ပေါ့ကျမတို့မြန်မာမှာတော့ဟာဒီလူဟာမလွယ်ဘူးဆိုရင်တော့ဒီ idiom အသုံးမျိုးကိုရည်ညွှန်းသုံးနိုင်တာဖြစ်ပါလေ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The factory owner is playing hardball with the workers who are on strike. He is refusing to raise their overtime pay.
ဆက်ယုံပိုင်ရှင်ကစန္ဒပြအလုပ်သမားတွေပေါ်ခမမာပဲဆက်ဆံနေလေရဲ့ချိန်ပိုကြီးလစာတိုးပေးဖို့ညှင်းနေတယ်လေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်အနားအဆင်ကြည့်ကြရအောင
် The factory owner is playing hardball with the workers who are on strike. He is refusing to raise their overtime pay.
ဒီတရင်ပါသရရှိများကိုကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
The ball is in your court. Get the ball rolling. Keep the ball rolling. Play hardball.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။